ဒေါ်ဆန်းစုကြည်ရဲ့အမှုမှာတရားမျှတပြီးလွတ်လပ်ပွင့်လင်းမှုရှိဖို့မြန်မာအာဏာပိုင်တွေကိုကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်၅ဦးကတောင်းဆိုထားရမှာဒီမှုနဲ့ပတ်သက်လို့အများအပြားတကပိတ်လျှို့ဝှက်ကြားနာခဲ့တာကြီးဖြစ်တဲ့အပြင်သတင်းမီဒီယာတွေအနေနဲ့စွပ်စွဲခံရသူတွေရဲ့ရှေ့နေတွေကိုလွတ်လွတ်လပ်လပ်မေးမြန်းရေးသားခွင့်မရှိတာကိုလည်းထောက်ပြထားတာတွေ့ရပါတယ်ဒီလိုကြေညာချက်ထုတ်ပြန်တောင်းဆိုတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်၅ဦးကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာသောမတ်ခင်ထာနာတရားမဲ့ဖန်စီချုံနောက်မှုများဆိုင်ရာကုလသမဂ္ဂလူ့မှုဆောင်အဖွဲ့ဥက္ကဋ္ဌနဲ့အထူးကိုယ်စားလှယ် Miss Manuela Camina Castrillo ကုလသမဂ္ဂတရားသူကြီးများနဲ့ရှင်းနေများလွတ်လပ်ခွင့်ဆိုင်ရာအထူးကိုယ်စားလှယ် Mr. Leandro Daspoy ကုလသမဂ္ဂလူ့ခွင့်ရေးကာကွယ်စောင့်ရှောက်သူများဆိုင်ရာအထူးကိုယ်စားလှယ် Miss Margaret Sakagaya နဲ့လွတ်လပ်စွာဖော်ထုတ်ခွင့်နဲ့အခွင့်အရေးကာကွယ်မှုဆိုင်ရာအထူးကိုယ်စားလှယ် Mr. Frank LaRue တို့ဖြစ်ပါတယ်ဒီထက်က Mr. Frank LaRue ကလွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ဆိုင်ရာအထူးကိုယ်စားလှယ်တဦးအနေနဲ့ဒီမှုစစ်တဲ့ကာလတခြားပြည်သူအများသိရှိခွင့်ရဖို့ဟာအရေးကြီးတဲ့အချက်ဖြစ်ပါတယ်လို့အခုလိုအားလည်းပြောပြပါရစေ။
That's a reporter on freedom of expression. I have expressed my concern that all procedures should be public for
ဒါမှသာပြည်သူများဟာဒီမှုကိုပြည့်ဝကြားနာခွင့်ရမှာဖြစ်ပါတယ်။အထူးသဖြင့်ပြည်တွင်းပြည်ပကသတင်းစာဆရာတွေကိုသတင်းရယူရေးသားခွင့်အပြည့်ပေးရပါမယ်။ဒါမှသာလူလူလူတန်းစားအားလုံးဒီမှုနဲ့ပတ်သက်ပြီးဘာမှထိန်ချမ်းတာမရှိဘူးဆိုတာကိုကြေညာရောက်ပါမယ်။ဒါကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးဖြစ်တဲ့ Mr. Frank LaRue ပြောသွားတာပါ။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Thomas Quintana ကတော့ဒီကြေညာချက်ကအဓိကအချက်နှစ်ချက်ကိုမြန်မာအာဏာပိုင်တွေစီကိုပန်ကြားတာပါလို့ပြောပြပါတယ်
။ Two things. The first one is that I would say that a procedural issue which concerns judicial guarantees. Any trial
ပထမတစ်ချက်ကလုံထုံးလုံနည်းဆိုင်ရာကိစ္စပါဥပဒေကြောင်းအရအာမခံချက်ရဖို့ဖြစ်ပါတယ်တရားစီရင်မှုတိုင်းမှာခုခံကာကွယ်ခြေပါခွင့်တက်သေးအထောက်အထားတင်ပြကြားနာခွင့်အပြန်အလှန်ကြားနာစစ်ဆေးခွင့်တွေရှိရပါမယ်ဒါကြောင့်မြမအစိုးရကိုဒါတွေလေးစားဖို့တောင်းဆိုတာပါဒီချက်တွေဟာလူ့ခွင့်ရေးကြီးညာစတန်းကကာကွယ်ပေးထားတဲ့ချက်တွေလည်းဖြစ်ပါတယ
် And there is also a substantive issue this trial does not make sense any sense from the legal point of view.She cannot be held criminal responsible for this.
နောက်တစ်ချက်ကတော့အရေးကြီးတဲ့အကြောင်းအရာကိစ္စပါ။ဒီမှုဟာတရားဥပဒေအကြောင်းအရာလုံးဝအတိတ်ပဲရှိပါဘူး။အမေရိကန်နိုင်ငံသားဝင်ရောက်လာတာနဲ့ပတ်သက်ပြီးလုံခြုံရေးကိစ္စတွေဟာအစိုးရစီမှာပဲတာဝန်ရှိတဲ့အတွက်ဒေါ်ဆန်းစုကြည်မှာပြစ်မှုဆိုင်ရာဥပဒေအကြောင်းအရာဘာမှတာဝန်မရှိပါဘူးလို့ Mr. Quintana ကပြောသွားတာပါ။ဒီကြေညာချက်မှာပဲတရားသူကြီးများနဲ့ရှေ့နေများဆိုင်ရာအထူးကိုယ်စားလှယ် Mr. Leandro Daspoy ကတော့အခုအနေထားအရဒေါ်ဆန်းစုကြည်ရဲ့အမှုဟာအကြောင်းအရာဘိုင်းရောလုံထုံးလုံနည်းဘိုင်းမှာပါအခွင့်အရေးချိုးဖောက်မှုတွေနဲ့ပြည်နေတယ်လို့ပြောကြပါတယ်။ဒီကြေညာချက်မှာဒေါ်ဆန်းစုကြည်ကို2003ခုနှစ်ကလေးကနေအခြေချုပ်ထားခဲ့ရမှာတရားရုံးမှာတခါမှကြားနာစစ်ဆေးကြတာမျိုးမရှိဘဲနဲ့တက်တန်းကုံလို့တစ်နှစ်ကျော်သွားပြီးပြည့်တဲ့အခါကျမှဥပဒေပေါင်းရဆက်ပြီးထိမ့်သိမ့်ထားနိုင်မှုတရားစီရင်ရေးစနစ်ကိုအတုံးချတာဟာနားလည်ရခဲ့တဲ့ကိစ္စဖြစ်တဲ့အကြောင်းလဲဖော်ပြထားပါတယ်ခင်ဗျာ။